နိုင်ငံလုံးပြစ်ကတ်တက်ခိုက်မှုရစဲဖို့ရွေချက်စစ်ဆဆွေးနွေးပွဲဟာတစိမ့်ဒေသမှသာအပြစ်ကတ်ရစဲနိုင်တာတွေ့ရပါတယ်။လက်နက်ကိုင်ဖွဲ့20ကျော်မှ10ဖွဲ့သာသဘောတူချက်ရယူနိုင်တာမို့တိုက်ပြည်တစိမ့်ဒေသမှသာခေတ္တခဏငြင်းချမ်းသွားနိုင်ပါလေ။ဒါပေမဲ့အခါအလားကြောင့်တနိုင်ငံလုံးအပြစ်ကတ်ရစဲနိုင်တဲ့ပုံစံမျိုးဖြစ်နေပါတယ်။ကရင်အဖွဲ့3ဖွဲ့ချင်းအမျိုးသားတပ်ဦးပို့လူမျိုးရေးအဖွဲ့ရခိုင်လူမျိုးရေးပါတီRCSS ရန်ပီပြန်လည်ထူထောင်ရေးပါတီနဲ့ ABSDF ကျောင်းသားဒီမိုကရက်တစ်တပ်ဦးကလက်မှတ်ရေးထိုးကြပါတယ်။စစ်အစိုးရနဲ့အပြစ်အခတ်ရစဲဖို့သဘောတူခဲ့တဲ့ KIO ကချင်အဖွဲ့၊ကိုးကအဖွဲ့၊ဝါအဖွဲ့ SSPP ရန်ပီမြောက်ပိုင်းအဖွဲ့၊ပလောင်တပ်ဖွဲ့၊မွန်တပ်ဖွဲ့ KNPP KNL တပ်ဖွဲ့နဲ့ရခိုင်တပ်ဖွဲ့စတာတွေကတော့ဦးသိန်းစိန်အစိုးရနဲ့အပြစ်ရစာချုပ်ကိုလက်မှတ်မထိုးကြပါဘူး။လက်မှတ်ထိုးတဲ့တပ်ဖွဲ့တွေဟာစစ်အစိုးရခေတ်မှာအပြစ်အခတ်ရစရေးမလုပ်နိုင်ခဲ့တဲ့အဖွဲ့တွေဖြစ်ပါတယ်။လက်မှတ်မထိုးတဲ့ KIA ကချင်တပ်ဖွဲ့၊ပလောင်တပ်ဖွဲ့၊ကိုးကန်တပ်ဖွဲ့၊ရမ်းပြည်မြောက်ပိုင်းတပ်ဖွဲ့နဲ့ရခိုင်စစ်တပ်ဟာအစိုးရတပ်နဲ့တိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်
။ဗိုလ်ချုပ်မူကြီးတန်းရွှေလက်ထက်ကခေတ္တခဏအပြစ်အခတ်ရစဲခဲ့တဲ့လက်နက်ကင်တပ်ဖွဲ့တွေဟာဦးသိန်းစိန်လက်ထက်မှာအစိုးရတပ်နဲ့တိုက်ပွဲပြန်ဖြစ်ပြီးစစ်အစိုးရနဲ့တိုက်ပွဲဖြစ်ခဲ့သူတွေကတော့ဦးသိန်းစိန်အစိုးရနဲ့အပြစ်အခတ်ရစဲနိုင်တဲ့သဘောဖြစ်ပါတယ်။အခုလိုတပ်ဖွဲ့ရှစ်ဖွဲ့ကလက်မှတ်ထိုးလိုက်တာဟာတိုင်းရင်းသားအုပ်ချုပ်တပ်ဖွဲ့ဖြစ်လာတဲ့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကိုဖျက်ပြားစေတယ်လို့ယူဆကြပါတယ်။အရင်ကလည်းကရင်၊ကချင်၊မွန်၊ကရင်နီ၊ပအိုး၊ပလောင်၊လားဟုနဲ့ရခိုင်ပါဝင်တဲ့အဖွဲ့ရှစ်ဖွဲ့ဟာမာဒတခေါ်အမျိုးသားဒီမိုကရေစီတပ်ပေါင်းစုကိုဖွဲ့စည်းပြီးထိုင်းအာဏာပိုင်တွေရဲ့အကူအညီကိုရခဲ့မှုပါတယ်။ဒီတော့တွင်ကရင်အဖွဲ့ဟာ KNU, DKBA နဲ့ကရင်ငြိမ်းချမ်းရေးကောင်စီဆိုပြီးအဖွဲ့၃ဖွဲ့ကွဲသွားပါတယ
်။ဦးသိန်းစိန်အစိုးရရဲ့ပြစ်ကတ်တိုက်ခိုက်မှုရစရေးစာချုပ်ဟာအရင်ကရှိခဲ့မှုတဲ့အပြစ်ကတ်ရစရေးသဘောတူချက်တွေနဲ့ကွာခြားပါတယ်။စစ်အစိုးရလက်ထက်ကအပြစ်ကတ်ရစရေးကိုထောက်လှမ်းရေးကစီစဉ်တဲ့အတွက်နားလည်မှုနဲ့လုပ်ကြတာများပါတယ်။လက်ရှိသဘောတူချက်ဟာအကန့်ကွန်တကန်စာပိုက်33ပိုက်ပါဝင်ပြီး12မျက်နှာရှိတဲ့စာချုပ်ဖြစ်ပါတယ်။နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့သဘောတူကြပါတယ်။လက်မှတ်မထိုးသေးတဲ့အဖွဲ့တွေနောက်အခါမှာပါဝင်လာနိုင်အောင်လုပ်ထားတာလို့ဆိုပါတယ်။အပြစ်ကရစဲရေးကိုလက်တွေ့အကောင့်ထဲပေါ်ရမှာလိုက်နာရမယ့်စစ်မှုကိစ္စတွေကိုဖော်ပြပါတယ်။သဘောတူတဲ့အတိုင်းတည်ရစွာလိုက်နာဖို့ပူးတွဲစောင့်ကြည့်ရေးကော်မတီကိုဖွဲ့စည်းရမယ်လို့လည်းဖော်ပြထားပါတယ်။
အပြစ်အစာချုပ်လက်မှတ်ထိုးပြီးတာနဲ့14ရက်အတွင်းအစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတွေ့ဆုံပြီးလက်တွေ့အကောင့်ထဲဖွင့်နိုင်အောင်စီစဉ်ရမယ်လို့အခန်းသုံးမှာဖော်ပြပါတယ်။အပြစ်အခတ်ရက်ဆဲထားတဲ့နေရာတွေမှာစစ်အင်အားထပ်မဖြည့်ဖို့စစ်စခန်းမတီးဆောက်ဖို့လုံခြုံရေးအန္တရာယ်ဖြစ်စေတယ်လို့ယူဆတဲ့ကိစ္စတွေမှာနှစ်ဖက်ဆွေးနွေးညှိနှိုင်းဖို့သဘောတူထားပါတယ်။စစ်အစိုးရခေတ်ကတော့ပြစ်ခတ်မှုရက်ဆဲထားချိန်မှာအစိုးရစစ်အင်အားနှစ်ဆတိုးပွားလာတယ်လို့